မြန်မာနိုင်ငံမှာလူသားချင်းစာနာတဲ့အကူအညီတွေကိုခွဲခြားမှုမရှိသေးနိုင်ရင်အာဆီယံကကြိုးပမ်းဆောင်ရွက်နေတယ်လို့ပြောကြားထားပါတယ်စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေလက်ရှိတိုက်ပွဲဖြစ်နေတဲ့နေရာတွေစီကိုဒီလိုလူသားချင်းစာနာတဲ့အကူအညီတွေရောက်နိုင်ပါမလားဆိုတဲ့ဆိုရင်မှုတွေလည်းဒီချိန်ထဲမှာရှိနေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်မြသတင်းအောင်ကတင်ပြထားပါရှင်မြန်မာအလဲပိုင်းဒေသတချို့အပါအဝင်နေဆက်ဒေသတွေမှာပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေကြားပြစ်ခတ်တိုက်ခိုက်မှုတွေဆက်ရှိနေဆဲဖြစ်ပါတယ်တိုက်ပွဲတွေကြောင့်စစ်ပီးဒုက္ခတွေတည့်ရထည့်တည့်ရဲ့ပိုတိုးလာတယ်လို့စစ်ပီးဆောင်အကူအညီပေးသူတွေကပြောပါတယ်တနင်္သာရီတိုင်းပလောမြို့နယ်မှာလည်းတိုက်ပွဲကြောင့်စစ်ပီးဒုက္ခတွေတထောင်ကျော်ရှိပါတယ်ဒီဒုက္ခတွေတွေကိုပလောကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကအကူအညီဆောင်ရှောက်ထားပြီးတော့စားနပ်ရိက္ခာနဲ့စေဝါအကူအညီတွေလိုအပ်နေတယ်လို့ပလောကာကွယ်ရေးတပ်တောင်းရှိသူတွေကပြောပါတယ်
ကျွန်တော်မှကြလားဟိုပေါ့တထောင်ချက်သွားနေမှာလေဘယ်ရွာတွေလဲဆိုတော့အခုနတ်တော်ချင်းနေမှာတောင်းလိုက်ရဲနောက်ပြီးတော့ကနေတောင်းဆိုတောင်းလိုက်တော့အပြောက်ကတဲ့တို့အဲ့ဒီဘက်ကနေတောင်းထားတာပေါ့နောက်ပြီးတော့ကလောကောတို့အဲ့ဒီဟိုပေါ့တိုက်ပွဲကြီးတဲ့နေရာတွေတော်တော်များများပေါ့နော်ဒီဟာအဲ့ဒီဟာဒီလိုကြီးကမနေရမနေရကနေဒီဆိုင်ကိုလာကြတော့ဘူးဘလို့ပြောလို့အတာတော့စေဝါနဲ့ရိခပေါ့နော်
အလားတူချင်းပြည်နယ်ကံပက်လက်မြို့နယ်မှာတိုက်ပွဲတွေကြောင့်မကွေးတိုင်းစောမြို့နယ်ဘက်ကလမ်းနဲ့ချီတင်းရှောင်လာတဲ့ကံပက်လက်စစ်ပီးရှောင်ဒေသခံတွေရာခိုင်လောက်ရှိပါတယ်စစ်ပီးဒုက္ခတွေတွေကြားမှာဖျားနာနေကြတဲ့အပြင်စားရေးတောက်ရေးအခက်ခဲတွေနဲ့ရင်ဆိုင်ကြုံတွေ့ကြတယ်လို့စစ်ပီးရှောင်သူကပြောပါတယ
်ခုချိန်ဆိုလို့ရှိရင်တယောက်ပြီးတယောက်ပေါ့ဘယ်လိုတော့မလဲ90ယောက်ကလိုမျိုးပေါ့ဖျားနာရရှိတယ်ရှိတယ်အစမပြေဘူးအရင်နေရာမှာလည်းရှိသေးတယ်ကျမ်းမန်တာဒီလိုဟောဇမ္မဆိုလို့ကခဏခဏအဲကျွန်တော်နေရကမ္လက်မှာလည်းပြည်ပြင်းစားရမယ်တော့ကျွန်တော်မရဒီလိုနေရနေတဲ့နေရာမှာလည်းရိခပိုင်းကအစာပြည်လို့ရှိရင်ဇမ္မရဲ့အစာအစမပြေဘူ
းလက်ရှိအချိန်မှာကရင်ကချင်းကယားချင်းစားရဲ့တိုင်းပြည်ပြည်နယ်တော်တော်များများမှာစစ်ပွဲတွေရှိပြီးလက်ရှိအချိန်နဲ့အာဆီယံကပေးတဲ့အကူအညီတွေအတွက်အဟန္တာတစ်ခုဖြစ်စီတယ်လို့ကရင်လူခွင့်ရေးအဖွဲ့ကပြောရင်းဆိုခွင့်ရှိသူသောနန္ဒာစုကပြောပါတ
ယ်လက်ရှိဟောနော်အခြေအနေမှာကျတော့ဆက်လက်ဖြစ်ပေါ်နေတဲ့စိုက်ပွဲဒီကြောင့်ဒါကျတော့အခြေအနေမှာမဟုတ်ပါဘူးဒီအခုမြေထောက်ပြန့်ပြီးနေတဲ့အစုအဖွဲ့မှာများကျတော့အခက်အခဲတွေအများကြီးရှိတာပေါ့ဘာလို့လဲဆိုလို့ရှိရင်ဒီလုံခြုံရေးမရှိတော့တဲ့ဒီဒီကအသေးမှာဆိုလို့ရှိရင်ဒီပါရှင်းဆန္ဒထောက်ထားဒီကူပေးပို့ဖို့အတွက်ကအများကြီးအခက်အခဲရှိတယ်ပေါ့နော်အချိန်နဲ့တပြေးညီခရီးပို့ဆောင်လို့မရဘူးပေါ့နော်ဒါကြောင့်မလို့ဒီလိုမျိုးဆက်လက်ဖြစ်သွားနေတဲ့တိုက်ပွဲဒီဟာဆိုလို့ရှိရင်ဒီကိစ္စစစ်ပြေးဆောင်တွေအတွက်ဒီပါရှင်းဆန္ဒထောက်ထားမှုအကူအညီများရှိဖို့အတွက်ကဒီမှာတဲ့အဟန္တာတစ်ခုကိုဖြစ်နေတယ်ပေါ့
ချင်းပြည်နယ် CDS ကံပက်လက်တောင်ရှိသူတို့ကတော့စစ်ပြေးဒုက္ခတွေအတွက်အကူအညီတွေရောက်လာမယ်ဆိုရင်လုံးလုံးကြီးအတွက်အကူအညီပေးသွားမယ်လို့ VOA ကိုအခုလိုပြောပါတယ်
တို့ချင်းဒီနယ်ကမှာတကယ်လို့အမျိုးအကူအညီပေးနိုင်တဲ့အဖွဲ့အစည်းတွေရောက်လာလို့ရှိရင်တော့ကျွန်တော်တို့အကုံချုံရေးကတော့ကျွန်တော်တို့ဒီစီကျက်ကာကွယ်တပ်ဖွဲ့ရပေါ်တဲ့အပြည့်အဝတာဝန်ယူခဲ့မှအဲ့ဒီစီဆောင်နေရှိတဲ့နေရာကိုလောက်ကျလောက်ကိုလုပ်ရတယ်ဆိုတာဟုတ်ကဲ့
မြမရင်းနဲ့ပတ်သက်ပြီးတော့အာဆီယံဘုံသဘောတူညီချက်၅ချက်ထဲကလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးခွင့်ပြုဖို့စစ်ကောင်စီဘက်ကတစုံတရာသဘောတူထားပါတယ်မြန်မာနိုင်ငံလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးအာဆီယံညီနိုင်ဆွေးနွေးပွဲမှာလည်းမြန်မာစစ်ကောင်စီဘက်ကပြည်ထောင်စုဝန်ကြီးဦးကိုကိုတိုင်တက်ရောက်တယ်လို့ဒါဟာဒုတိယအဆင့်ဆွေးနွေးမှုဖြစ်တယ်လို့ဆိုထားပါတယ်ဒီအတွက်အကူအညီပေးရေးအသေးစိတ်အခြေအနေတွေကိုဆက်ပြီးတော့ဆွေးနွေးဦးမှာဖြစ်ပါတယ်အာဆီယံရဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုပေးရနိုင်ရေးအစီအစဉ်နဲ့ပူးတွဲကာကွယ်စေထိုးနိုင်ရေးမူပေါင်းတွေအတွက်အထောက်အကူဖြစ်စေမယ့်နည်းလမ်းတွေကိုညှိနှိုင်းဆွေးနွေးနေတဲ့အကြောင်းစစ်ကောင်စီရဲ့နိုင်ငံရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အာဆီယံကပေးတဲ့အကူအညီတွေကိုစစ်ကောင်စီကသာစီမံဆုံးဖြတ်နေဆိုရင်တကယ်လိုအပ်နေတဲ့သူတွေစီအကူအညီတွေမရောက်နိုင်ဘူးလို့ကရင်လူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုဆက်ပြောပါတယ
်။ဒီစစ်ကောင်စီတကူအစီအမံမပြုဖို့နဲ့ဒီဒီလိုမျိုးအပူပါလောက်ဆောင်မှုမပြုဖို့ကဒါကျွန်တော်တို့အမြင်နဲ့တောင်းဆိုနေတာပေါ့နော်။ဒါတို့လည်းဆိုလို့ရှိရင်စစ်ကောင်စီဒီကနေဒီလိုကဒီလိုချင်းကနာစနဆောက်ဆောင်မှုအကူအညီတွေကိုကျန်းစာပိတ်ပင်ထားတဲ့အဖွဲ့ဖြစ်တယ်နော်လူခွင့်အစုဖွဲ့မှုတွေကျူးလွန်နေတဲ့အဖွဲ့ဖြစ်တယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့အမြင်နဲ့ကကြတော့သူတို့နဲ့တော့ဒီမှာဆောင်ရွက်မှုမလုပ်ဖို့အတွက်ကျွန်တော်တို့ကဟိုပေါ့နော်ဆက်ဆိုင်မှာတောင်းချီခါရတယ်ပေါ့နော်အဲ့ဒါကြောင့်မလို့တကယ်လို့သူတို့ကလည်းဒီရှင်းဒီလူသားချင်းစနဆောက်ဆောင်မှုအကူအညီရောက်နိုင်တယ်သူတို့လည်းလောက်ဆောင်နေဆိုလို့ရှိရင်တော့ဒီအနေနဲ့ဒီရရှိနေတော့ကျွန်တော်တို့ကတော့မလုပ်ချင်ဘူးခင်ဗျ
အာဆီယံတွင်အနေနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလှူဆောင်နေတဲ့နေရာမြန်မာနိုင်ငံ NGO အဖွဲ့အစည်းတွေနဲ့မြန်မာလှူဆောင်နေတဲ့အဖွဲ့အစည်းတွေနဲ့လက်တွဲလှူဆောင်ပြီးတကယ့်အကူအညီလိုအပ်နေတဲ့သူတွေစီကိုထိတိယောက်ယောက်အကူအညီပေးဖို့အတွက်စစ်ပေးဆောင်အကူအညီပေးနေသူတွေကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာပဋိပက္ခနဲ့လုံခြုံပြီးကင်းမှုရှိတဲ့အခြေအနေတွေကြောင့်တနိုင်ငံလုံးအတိုင်းအတာအရ2021ခုနှစ်ဖေဖော်ဝါရီကနေမေလ2ရက်နေ့အထိ9,360,000ကျော်ရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပေါင်းစပ်ညှိနှိုင်းမှု UNOCHA ကထုတ်ပြန်ထားပါတယ်ရှင်